ကိုင်းတိုင်းတမူးမြို့တမူးကလေးကားလမ်းမှာရှိတဲ့ဘုတ်ကန်နယ်မြေရဲစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးလက်နက်တွေသိမ်းယူခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။တမူးမြို့နယ်တဲကဒေသခံကာကွယ်ရေးစခန်းကိုလေကြောင်းတိုက်ခိုက်တာတွေလုပ်ခဲ့တဲ့အတွက်အခုလိုတိုက်ခိုက်ရတာလို့လည်းပြောဆိုပါတယ်။တမူးမြို့နယ်တဲကအခြေအနေတွေကိုတော့ကိုရဲမွန်ကဆက်ပြီးပြောပြပေးပါမယ်
။စကိုင်းတိုင်းတမူးမြို့တမူးကလေးကားလမ်းမြန်မာအိန္ဒိယနယ်စပ်မှာရှိတဲ့ဘုတ်ကန်နယ်မြေရဲစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမတ်လ24ရက်မနေ့အစောပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တာပါ။တိုက်ပွဲဟာ45မိနစ်နီးပါးဖြစ်ပွားခဲ့ပြီးစခန်းကိုသိမ်းပိုက်နိုင်ခဲ့ပြီးလက်နက်တွေပါသိမ်းဆီးရမိခဲ့တယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။စခန်းအတွင်းရှိရဲတပ်ဖွဲ့ဝင်တွေဟာတိုက်ပွဲဖြစ်ပြီးနောက်အိန္ဒိယဘက်ခြမ်းနယ်ကိုသိမ်းရှောင်သွားတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကဘော်ဒေသမြို့သားလူမျိုးရေးတပ်မတော်တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။မနေ့9ရက်နေ့နဲ့20လောက်မှာကျွန်တော်စတိုက်ရကြတော့ဝါအပြန်အလှန်ပြစ်ခတ်မှုဖြစ်နေ45မိနစ်လောက်ဖြစ်သွားတယ်သူတို့ဘက်ကဘာဖြစ်လဲဆိုတော့နောက်ဆုံးသူတို့ဘက်ကခံမတိုက်နိုင်တဲ့အချိန်မှာကျွန်တော်ကအီနာကနဲ့ပြစ်တယ်ဟိုတော့ဒီကနေ့ငယ်လေးနဲ့ပြစ်တဲ့အချိန်မှာအာဘာဖြစ်လဲဆိုတော့ဟိုသူတို့ဘက်ကခံမတိုက်နိုင်တဲ့နေသားပေါ့နော်အဲ့လိုနေသားတစ်ခုကိုရောက်လို့တနက်ကိုတက်လက်ပဲယူသွားနိုင်တယ်ကျွန်တော်တနက်တွေပါလေအကုန်လုံးကိုပစ္စည်းအားလုံးထားခဲ့ပြီးတော့ထွက်ပြေးသွားတာဆက်ကန်းဆုံးကထွက်ပြေးနော်ဆိုတော့သူတို့ဒီတဲ့နေတွေကိုဆော့ပြီးတော့တစ်ဖက်အိန္ဒိယနိုင်ငံနဲ့ဝင်ပြေးအိန္ဒိယတွေကျတော့လက်နက်နဲ့ဝင်လို့မရဘူးသူ့ရဲ့ဥရေရလေအဲ့ဒါကြောင့်လက်နက်တွေကိုထားခဲ့ပြီးလူကြီးပဲကိုလိုရုံးပေးရတာလေ
စခန်းကိုတင်းစီရမိချိန်မှာတနက်9လက်ကြီးစံအမြောက်အများအပြင်လက်ပစ်ဘုံတွေပါတင်းစီရမိခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကဓာတ်ပုံတွေနဲ့တကွထုတ်ပြန်ပါတယ်။ရဲစခန်းကိုဝင်ရောက်ပြီးတိုက်ခိုက်သိမ်းပိတ်တာဟာဒါဟာပထမဆုံးအကြိမ်ဖြစ်ပြီးစစ်တပ်အနေနဲ့မတ်လ23ရက်နဲ့24ရက်တို့မှာတမူးဒေသခံကာကွယ်ရေးတပ်ခရိုင်တရင်တပ်ကို2ရက်ဆက်တိုက်လေကြောင်းကနေပစ်ခတ်ဘုံကျဲရတွေလုပ်တဲ့အတွက်အခုလိုသိမ်းပိတ်တာလို့လည်းကဘော်ဒေသအမျိုးသားလူမျိုးရေးတပ်မတော်တာဝန်ရှိသူကအခုလိုဆက်ပြောပါတယ်။
မနေ့ကတော့ကျွန်တော်တို့ဒီတမူးထက်ပိုင်းမှာရှိတဲ့ KN တိုင်းပစ်ပေါ့နော် BDA KN တိုင်းပစ်စကံကိုဝင်ပြီးတော့ကျက်ဖိုက်တာဒစီနဲ့ MI 35နဲ့စီနဲ့ဝင်ပစ်တယ်။နှစ်ယောက်ကြာပြီးတော့တော့တန်ရတယ်။ဒီမနေ့ပဲမှလည်း MI 70ဒစီနဲ့ MI 35ဒစီလာတယ်။အဲ့ဒီတိုင်းပစ် location ကိုပဲပုံထက်ကျင်းသွားတယ်။ကျွန်တော်တို့ကဘာမှမလုပ်ပဲဒီရန်ထိုင်နေမှာမဟုတ်လေ။ဒေါ်လာကြီးမှဆိုဒေါ်လာကြီးပဲလောက်အောင်ပါနော်။အဲ့ဒီကကျွန်တော်ရဲ့ပုံရံတော်လေးစိတ်ကောင်းစီပဲ။တစ်ဖက်ကိုပြင်တစ်ဖက်ကိုကြွပြင်မှာလားကျွန်တော်တို့ရဲ့ဟိုသဘောတရားရပါမယ်။တော်ကျွန်တော်ကစီစီမှန်ရဆွဲပြီးတော့ဒါကိုလုပ်ဖို့လည်းဆုံးဖြတ်လာကြာပြီပေါ့နော
်ဘုတ်ကန်ရဲစကန်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးတယ်လို့လေကြောင်းတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲကိုစန့်ကျင်တဲ့အနေနဲ့အခု2023ခုနှစ်ဇန်နဝါရီလ19ရက်ကလည်းတမူးမြို့အထွက်ရှိခရိုင်ရွေးကောက်ပွဲကော်မရှင်ရုံးကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမီးရှို့ခဲ့တာဖြစ်ပါတယ်တမူးမျိုးကကြွေရော်တွေမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ။